February 9ရက်ဒီကနေ့မနေ့ပိုင်းမှာဒီမော့ဆူမြို့နယ်အနောက်ချမ်းဒေါ်စီကြီးရွာစာတင်ကျောင်းနဲ့လွိုင်နန်းပါကြီးရွာစာတင်ကျောင်းနှစ်ကျောင်းကိုစစ်ကောင်စီဂျက်လီရင်ကဘုံကျဲတိုက်ခိုက်တာကြောင့်ကလေးသင်ငယ်အပါအဝင်ငေါဦးတည်ဆုံးပြီးဆရာဆရာမအပါအဝင်20ထဲမှနေထိခိုက်ဒဏ်ရာရသွားတယ်လို့မြေပြင်ချင်းတွေကသွားကြည့်ခဲ့တဲ့ကီနီလူခွေရီတီထောင်သူကိုပညာက view ကိုပြောပါတယ
်အဲ့ဒီမှာကျွန်တော်တို့ကလေး၄ဦးပေါ့နော်ပွဲချင်းပြီးတည်ဆုံးသွားတယ်အတက်က73နှစ်ကနေ74နှစ်ဝန်းကျင်ဟိုတားလေးတွေပေါ့နော်ကျေးဇူးတည်ဆုံးသွားတယ်ကလေး၄ယောက်အပြင်ကျွန်တော်တို့၁၄ယောက်၁၅ယောက်အထိပေါ့နော်ကျန်တဲ့ကလေးတွေလည်းတိခိုင်းတန်ရာရသွားကြတယ်နောက်ပြီးတော့မှလွိုင်းနဖားကျောင်းနဲ့အနီနာပေါင်းချင်မှာပုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မို့လူကြီးတူဦးတည်ဆုံးသွားတယ်နောက်ပြီးတော့ဆရာမဦးလို့ကျွန်တော်ကနူးချဟာလို့ပေါ့နော်အာတူဦးကတော့တန်ရာပြင့်ထားတယ်နောက်ပြီးတော့မှရက်ခွေတို့ရက်ခွေတာ25ဦးပေါ့နော်အဲ့ဒီဝန်ကျင်လောက်တိခိုင်းတန်ရာလည်းရှိပါတယ
်ဒီကြီးရွာတွေကိုလီနဲ့ပုံကျဲတိုက်ခိုက်တဲ့အပြင်လိုက်ကိုဘက်ကပါလက်နေကြီးနဲ့6ချက်လောက်ပြစ်ခတ်ခဲ့တယ်လို့ကိုပညာကပြောပါတယ်တိုက်ပွဲဖြစ်ပွားမနေတဲ့ဒေသမှာစာတင်ကျောင်းကိုရည်ရွယ်ချက်ရှိရှိလာပြီးတော့ဘုံကျဲတိုက်ခိုက်တာလို့စစ်ဘေးရှောင်ကူညီသူတူကလည်းအခုလိုပြောပါတယ
်စာတင်ကျောင်းမှာကဒီစစ်ဘေးရှောင်ကလေးတွေနဲ့ရွာခံကလေးတွေပဲစာတင်ကြတာပေါ့နော်တိုက်ပွဲလုံးဝမရှိဘူးဗျတိုက်ပွဲ area လည်းမဟုတ်ဘူးနောက်ပြီးတော့စစ်ကန်တီနေရာလည်းမဟုတ်ဘူးတော်လိုင်းတပ်ဖွဲ့တွေရဲ့အဲဒီစစ်အခြေပြုနေရာလည်းမဟုတ်ဘူးစစ်ဆောင်တဲ့ရွာခံတွေပဲရှိတဲ့နေရာဗျလုံးဝစာတင်နေတဲ့အချိန်မှာလုံးဝချောင်ချိန်တော့မရလိုက်ဘူးဗျအာတို့ထိုးဆင်းပြီးတော့တခါလေးကိုဟိုဘုံကိုကျဲချပြစ်လိုက်တာအာစာတင်ကြောင်ရဲ့ရွာခံတို့အပြင်90ရွာခံတို့ပျက်စီးရဲ့ဒီနေရန်တွေပါပြိုကုန်တာပေါ့နော်အုတ်နေရန်တွေပါပြိုကုန်နေကြ
အခုတိုက်ခိုက်ခံရတဲ့ကြေးရွာတွေဟာတိုက်ပွဲကင်းစင်နေနေရဖြစ်တာမို့ရွာသူရွာသားတွေကစစ်ပီးဒုက္ခတွေပြီးပါတောင်းနေချီနေထိုင်ကြပါတယ်။အခုလိုစကောင်စီလာရောက်တိုက်ခိုက်တာဟာစစ်ပီးဒုက္ခတွေတွင်ဒေသခံတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုကြပါတယ်။အာနာသိမ့်ပြီးတဲ့နောက်ကယင်နီဒေသတစ်ခွင်မှာတိုက်ပွဲပြီးပြင်းထန်တာကြောင့်ဒေသခံအများစုဟာအိုးယူဆွန့်ခွာပြီးလို့ရတိမ်းရှောင်နေရပြီးကလေးတွေအတွက်ပညာရေးနဲ့အဟံဓာရီနဲ့ကျုံနေရပါတယ်။ဒါကြောင့်ကလေးတွေပညာဆက်သင်နိုင်အောင်လို့ CDM လှုပ်ရှားသူတွေနဲ့ဒေသခံတွေကကုလူကိုရအကြောင်းတွေဖွင့်ပြီးဒေသခံကလေးတွေနဲ့စစ်ပီးရှောင်ကလေးတွေအားလုံးကိုပညာသင်ကြားပေးနေပါတယ်။လက်ရှိမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိတာကြောင့်ဒေသရင်းစစ်ရှောင်တို့ခေလုံရတယ်လို့စာတင်ကျောင်းတွေမှာလည်းကလေးတွေကိုတနိုင်တစ်ပိုင်းသင်ကြားပေးနေတာဖြစ်ပါတယ်။အဲ့ဒီကလေးငယ်လေးစာတင်နေတဲ့အချိန်မှာပြေးချိန်မရပဲလေနဲ့ပုံကျဲတိုက်ခိုက်ခံရတယ်လို့မြေပြင်စစ်ဆောင်ရေးကူညီနေတဲ့အဖွဲ့တွေကဗီဒီယိုကိုပြောပါတယ်ပုံကျဲတိုက်ခိုက်ခံရတဲ့ကြေးရွာတွေဟာလိုက်ကောအနောက်တောင်ဘက်ဆန်မိုင်ကျော်အကွာမှာတည်ရှိတာပါညီညာစွာပညာသင်ကြားတဲ့ကလေးငယ်တွေကိုအခုလိုလာရောက်တိုက်ခိုက်တာဟာနိုင်ငံတကာစီးပင်းစည်းကမ်းတွေချိုးဖောက်တာဖြစ်တယ်လို့ကရင်နီအမျိုးသားများကကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ခံအေတာဆိုးကအခုလိုပြောပါတယ်
စာတင်ရတဲ့အချိန်မှာစာတင်ကျောင်းကိုဒါရွယ်ချင်းရှိရှိပြစ်မှတ်တာတိုက်ခိုက်တာဖြစ်တယ်။စည်ရပြစ်မှတ်မဟုတ်တဲ့စာတင်ကျောင်းကိုတိုက်ခိုက်တာဖြစ်တယ်ပေါ့နော်။ကလေးသူငယ်တွေစာတင်ကျောင်းနေတဲ့နေရာကိုတိုက်ခိုက်တာဖြစ်တယ်။ကျောင်းသားကလေးသူငယ်တွေကိုဒါရွယ်ချင်းရှိရှိတိုက်ခိုက်တာဖြစ်တယ်။အားကြောင့်လို့စစ်ကောင်စီကတော့ဒါစည်ရဆိုးမှုကျူးလွန်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။စစ်ကောင်စီတပ်တွေဟာကြားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဒေသမှာစီရဇွေးမှုဆက်လက်ကျူးလွန်နေပြီးတော့ရတားပြည်သူတွေကိုစီးရေးပြစ်မှတ်အုံပြနေရမို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ထိထိရောက်ရောက်အရေးယူပေးစီလိုကြောင်းစစ်ဆောင်ရေးကူညီနေတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်စစ်ကောင်စီလီကြောင်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့အတွက်ကြားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးရှင်